ဒေါက်တာအန်ဒရူးရှာမြန်မာနိုင်ငံတိုင်းရင်းသားစီးလုံးညီညွတ်ရေးပြည်တွင်းစစ်ရစဲရေးနဲ့ပတ်သက်ပြီးတော့ဂျွန်ဆန်စုကြီးအမှုပြုတဲ့ NLD အစိုးရက27ရာစုပင်လုံးမီလာခံတချိန်ကျင်းပခဲ့မှုဖြစ်ပါတယ်အခုဒုတိယအချိန်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးကောင်းမြင်တဲ့လူစိတ်မရှိကြပဲနဲ့ဖြစ်ပါမလားဆိုပြီးတန်တရားအမြင်မဖြစ်နိုင်ဘူးဆိုတဲ့အဆိုးမြင်တွေကြီးရဲကြားခဲ့ရပါတယ်ဆိုတော့ဒီကနေ့မှာတော့ကျွန်တော်ကဒေါက်တာအန်ဒရူးစီကအကောင်းမြင်တဲ့အမြင်မျှော်လင့်ရရှိတဲ့အမြင်တွေကြားလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့အကောင်းမြင်တဲ့အပိုင်းလေးရှိတယ်လို့စိတ်ထဲနဲ့ကြားတဲ့အပိုင်းလေးရှိပါတယ်အကောင်းမြင်တဲ့အပိုင်းကပထမ27ရာစုပင်လုံလုပ်ပြီးကြတဲ့ကအဲ့ဒီမှာစာတန်း82ဆောင်ထွက်တယ်မူဝါဖြစ်တော့သဘောတူညီချက်တွေရှိကြတယ်ဒါနဲ့အသေးစိတ်လေးထားတဲ့ဟာမရှိဘူးဗျဒုတိယချက်ကဒီပထမအချိန်ဟိုပေါ့27ရာစုပင်လုံနဲ့အခုလုပ်မဲ့အချိန်ကာလမှာကြာကာလမှာပထမအချိန်လုံးကထွက်တဲ့အဆိုတွေနဲ့ပတ်သက်ပြီးတော့ဒီပြည်သူပြည်သားတွေကြားမှာဆွေးနွေးမှုတွေကအားနည်းပါတယ်တတိယအချိန်မှာလည်းပဲအဲ့လိုညီလာခံတက်ပြီးတော့စာတမ်းဖတ်ပြီးတော့ပြီးတော့တဲ့ဟာမျိုးဖြစ်မှာတော့နည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗ
ျဒါပေမဲ့အခုလောလောဆယ်မှာတော့အဲ့ဒီပင်လုံးညီလာခံကိုနောက်ဆုတ်လိုက်ပြီးတော့ဒီကြားထဲမှာလည်းပဲပြည်နယ်ရေးမှာမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြန်လုပ်နေလို့ကြားပါတယ်အဲ့ဒါကတော့အလားအလာဘယ်လောက်ရှိပါလဲခု
ဟုတ်ကဲ့အမျိုးသားအဆင့်ကရင်ပြည်နယ်ရဲ့နောက်ပြီးတော့ဒီတနင်္သာရီတိုင်းရဲ့ဆွေးနွေးတဲ့ဟာတွေတော့အများကြီးထွက်လာပါတယ်ဒါနဲ့ကျွန်တော်တို့အပြင်ကနေထိုင်ပြီးတော့ကြည့်နေလူတွေအတွက်တော့တိတ်ပြီးတော့အားရစရာမကောင်းပါဘူးအခုအမျိုးသားအဆင့်မှာလည်းပဲဘဟုဒေသမှာသူတို့လုပ်နေတယ်နောက်ပြီးတော့ရှမ်းပြည်မှာလုပ်မယ်ချင်းပြည်မှာလုပ်မယ်နှစ်နေရာမလုပ်ရသေးပါဘူးအဲ့တော့ဒီဟာတွေကိုအချိန်ပိုပြီးတော့ပေးနိုင်တယ်ဆိုလို့ရှိရင်27ရာစုပင်လုံဒုတိယကျင်းလုပ်ခဲ့အချိန်မှာပူပြီးတော့ခိုင်မာတဲ့တင်ပြချက်တွေအဆိုတွေထွက်လာလိမ့်မယ်လို့ထင်ပါတယ်။အဲလိုမဟုတ်အချိန်မပေးနိုင်တဲ့အတွက်ကြောင့်ပထမအချိန်လုံတုံးကလို့စာတမ်းတွေဖတ်ပြီးတော့ပြီးသွားတဲ့ဟာမျိုးဖြစ်သွားမှာကိုလည်းနည်းနည်းစိုးရိမ်စရာတော့ရှိပါတယ်ခင်ဗျ
။ပြည်နယ်တွေမှာလုပ်တဲ့အမျိုးသားအဆင့်အစည်းအဝေးတွေကလည်းပဲသူတို့ရဲ့အယူဆတွေအမျိုးမျိုးပေါ်လာကြအောင်မှာပေါ့လေ။တိုင်းရင်းသားတွေရဲ့လူကျင်တဲ့ဇန်တွေထွက်လာမှာပေါ့ဗျာဆိုကြပါစို့။အဲ့ဒီဟာတွေမှာ
ဟုတ်ကဲ့
တက်မတော်ဘက်ကသဘောမတူနိုင်တဲ့အချက်တွေပါလို့အဓိကဖြစ်နေတယ်ဆိုပြီးတော့လူတွေကသုံးသပ်ကြပါတယ်အခြေခံအဖြစ်တကယ်တော့အဲ့ဒီအဆင့်ကိုမကြည့်ဘဲနဲ့အခုလောလောဆယ်မှာအစည်းအဝေးတက်မယ်မတက်ဘူးဘသူတက်ရမယ်ဘသူမထက်ဘူးဆိုတဲ့အဆင့်မှာတော့အဓိကတက်မတော်ရဲ့သဘောအတိုင်းဖြစ်နေတယ်ဆိုတော့တက်မတော်ရဲ့သဘောမတူမှုကတော်လေးအရေးကြီးတယ်လို့လူတွေသုံးသပ်ကြပါတယ်ဘယ်လိုပြောလို့ပါလဲ
ကျွန်တော်တော့အဲ့လိုမထင်ပါဘူးခင်ဗျပထမအချိန်လုံတုံးကထွက်လာတဲ့ဒီမူတွေပေါ့ principle တွေမှာတမရောဖဲရောဆိုးရဖက်ကရောတိုင်းသားလေးနဲ့ကင်တွေဖက်ကရောအားလုံးကမူမှာကြီးကြီးမားမားကွဲလွဲတဲ့ဟာမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်ကျွန်တော်သုံးသပ်ချက်ကအဲ့ဒီမှာတင်တွင်းတဲ့စာတန်း82ဆောင်ပေါ်မှာအခြေခံပြီးတော့သုံးသပ်တာဖြစ်ပါတယ်ဒါပေမဲ့ဒီမူတွေရဲ့နောက်ွယ်မှာဘယ်လိုလုပ်မလဲဆိုတာပထမအချိန်27ပြည်လုံးလုံးကဘာမှမရှိခဲ့ပါဘူးဗျဒီမှာဖေရစနစ်ကိုအကောင့်ထည့်ပေါ်မယ်ဆိုတဲ့ဟာမူအဖြစ်အားလုံးကသဘောတူတယ်အနာဘလူခွဲဝယ်မယ်ဘလူပုံစံမျိုးနဲ့အခြေခံဥပဒေထဲမှာဒီဖယ်ရစနစ်တွေကိုထည့်သွင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးတဲ့ဟာတွေကအခုချိန်ထိမထွက်သေးပါဘူးခင်ဗျအဲ့တော့ဒီအမျိုးသားအဆင့်ဆွေးနွေးပွဲမှာဒီဟာတွေထွက်လာနိုင်တယ်ဆိုလို့ရှိရင်နောက်တစ်ခါပြုလုပ်မယ်27ရာစုပင်လုံးဒုတိယအချိန်မှာတော့ပို့ပြီးတော့ရလကောင်းတွေထွက်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီစာတမ်းမှာပါတဲ့အခြေခံမူတွေနဲ့ပတ်သက်ပြီးမပြောခင်သိစည်းသာတင်ရှားတဲ့လူတွေပြောနေတဲ့ကိစ္စတခုကညီလာခံတက်မဲ့ကိစ္စ NCO လက်မှတ်ထိုးပြီးမှတက်ခွင့်ပြုမဲ့ပြီးတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စကြတော့
NCA မှာပါတဲ့အချက်တွေအားလုံးကဆွေးနွေးညှိနှိုင်းကြတဲ့လူတွေသဘောတူထားတဲ့ဟာတွေပေါ်မှာ NCA ဖြစ်လာတာဖြစ်တဲ့အတွက်ဘသူကတက်မယ်မတက်ဘူးဆိုတာကိုယ်အရင်ကလေးကသဘောတူပြီးသားမူအဖြစ်သဘောတူပြီးသားကိစ္စတွေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီကအတင်းကျဆုတ်ကင်ထားခြင်းသလားတကယ်တော့ဒီငင်းငယ်ရေးရှိကိုတွန်းနိုင်အောင်ဒီလူတွေနဲ့အ short အတင်းနှိမ့်နိုင်ပြီးတော့ပြန်လဲစီစဉ်ဖို့မသိဘူးလို့ထင်လားကိုအန်ဒရူ
းဟုတ်ကဲ့ဆရာပြောသလိုလဲဖန်ပါတယ်တစ်ဖက်မှာလဲကျွန်တော်တို့ရှင်းစားဖို့ကလက်မှတ်ထိုးတဲ့လူတွေကဒီလက်မှတ်ထိုးဖို့အတွက်သူတို့မှာပေးဆက်မှုတွေဆွတ်နှုတ်မှုတွေအများကြီးလုပ်ခဲ့ရသလိုမထိုးတဲ့လူတွေအနေနဲ့လဲဒီလက်မှတ်ထိုးတဲ့လူတွေရဲ့ပေးဆက်မှုကိုနားလည်ပေးဖို့လိုပါတယ်ခင်ဗျနောက်ပြီးတော့ထိုးပြီးသားလူတွေအနေနဲ့လည်းလက်မှတ်မထိုးသေးတဲ့လူတွေရဲ့ဟိုပါဘို့လူချင်းနဲ့ဆန္ဒတွေကိုလည်းနားလည်ပေးတယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့အပြန်ခံနားလည်မှုမရှိဘဲနဲ့ကျွန်တော်ထိုးမထိုးထိုးကျွန်တော်ဒီညီလာခံကိုတိတ်ရမယ်ဆိုတော့ပုံစံမျိုးနဲ့တွားရင်တော့ဒီ NCA လက်မှတ်ထိုးထားတဲ့ဟာကိုနှစ်တာကရှော့ကျစေတယ်လို့ ဖြစ်သွားနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ်ဘယ်အဖွဲ့အစည်းကမှညွှန်ပြီးတော့ကျွန်တော်ပြောတာမဟုတ်ပါဘူ
းနောက်အဲ့ဒီမူတွေကိုသွားမပြောခင်အောက်ထင်မှာဖြစ်နေတဲ့ကိစ္စအခုထိုးစစ်တွေတိုက်ပွဲတွေကဖြစ်နေတယ်အဲ့ကိစ္စကိုစစ်ကိုဆန့်ကျင်ဖို့လူတချို့ကတောင်းဆိုဆန္ဒပြတယ်သူတို့လည်းအဖန်ခံတာကြားပါတယ်အဲ့တော့ထားပါတော့ဘာကြောင့်အပြည့်အခက်ရဆေးရမဆောင်ရွက်နိုင်တာလဲအရင်တုန်းကလည်းဘုတို့နေဝင်ခေတ္တကဘာလို့ကတော့မှပြည်သူညီညာရေးလူခိုင်းရင်ဒါအပြည့်အခက်ရဆေးရညီမခေါ်ခဲ့တယ်လीဆိုတော့အဲ့လိုပုံစံမျိုးကမဖြစ်နိုင်ဘူးလားဘူးဘာကြောင့်အပြည့်အခက်ရဆေးရမညီညာနိုင်ရခင်ဗျာ
ဟုတ်ကဲ့လက်မှတ်ထိုးထားတဲ့ဒေတာတွေမှာပြစ်ခတ်တိုက်ခိုက်မှုရှိတယ်ဆိုတာကျွန်တော်မကြားပါဘူးအာလက်မှတ်မထိုးသေးတဲ့ဒေတာတွေမှာပြစ်ခတ်တိုက်ခိုက်မှုတွေရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့လည်းကြားပါတယ်အဲ့တော့ဒီစီးရဲ့သဘောတဘာဝကတော့စစ်မြေပြင်မှာတကယ်ရှိတဲ့လူတွေကပြောတာပုံပြီးတော့ယထာမူတ္တကြပါတယ်ကျွန်တော်တို့မြို့ပေါ်မှာနေပြီးတော့ဘာကြောင့်ဟိုမှာစစ်ဖြစ်နေတာလဲအဲ့ဒါမကောင်းဘူးဆိုပြီးတော့လက်ညှိုးထိုးနေတဲ့ဟာကဖားတတ်ပါတယ်ဒုတိယချက်အနေနဲ့ဒီစစ်ပွဲတွေရဖို့ဆန္ဒပြတဲ့လူတွေကိုဖမ်းနေစီးရဲဆိုတဲ့ကိစ္စလည်းကျွန်တော်တို့ဟိုတစ်ဖက်ကိုတုံ့တက်ဖို့လိုပါတယ်အမှုဖက်တစ်ခုကိုပဲခင်ဗျားတို့တစ်ဖက်သားအပြစ်ခံရဆဲပါဆိုတဲ့ဟာကျွန်တော်တို့ပြောနေရင်ကျွန်တော်တို့မှာဖက်လိုက်နေတယ်လို့ဖြစ်မှာပါတစ်ဖက်မှာလည်းပဲလက်နဲ့ကြိုင်ထားတယ်လက်နဲ့ကြိုင်တိုင်းတာအဖွဲ့စည်းတွေကိုလည်းသူတို့ကိုပဲခင်ဗျားတို့အရင်အပြစ်ခံရပြီးမှတမတော်ကရက်မယ်ဆိုရင်လည်းကျွန်တော်တို့ဖားပါမယ်အဲ့တော့နှစ်ဖက်စလုံးကအပြစ်ခံရသူတို့ကရက်ဖို့သူတို့ကဆုံးဖြတ်မှအဲ့လိုနှစ်ဖက်စလုံးအပြစ်ခံရဖို့ကျွန်တော်တို့ကတိုက်တွန်းမှအဲ့ဒါမှန်ကန်တယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့တရားအပြစ်ခရဆေးကြီးညာရဆိုအစွတ်တကကြီးညာမှာပေါ့အာနာရှိသူဘိုင်ကကြီးညာမှာပေါ့ဟိုဘက်ကရက်မှာပေါ့ရော
ပေါ့အဲ့လိုမဟုတ်ဘူးလေ MCA သဘောတဘောက MCA ဟိုဘောလက်မှတ်ထိုးပြီးတော့ထိုးပြီးတာနဲ့သူ့မှာအပြစ်ခရဘယ်နှစ်နာရီအတွင်းမှာအပြစ်ခရဆေးကြောင်းကြီးညာမယ်ဘယ်ချိန်မှာ GMC ဖွဲ့ရမယ်နောက်ပြီးတော့လုပ်ငန်းစဉ်တွေဘယ်လိုလုပ်ရမယ်ဆိုတော့ MCA ရဲ့ရှင်ရင်းမှုမှတ်တမ်းထဲမှာဖြစ်ဖြစ် MCA ထဲမှာဖြစ်ဖြစ်GMC ရဲ့လုပ်ငန်းစဉ်ထဲမှာပြည်ပအကုန်ပါပြီးသားဖြစ်ပါတယ်
။ဟုတ်ကဲ့ကျွန်တော်မူကိုနည်းနည်းဆက်ပြောပြရစေဟို80ကျော်ရှိတဲ့စာတန်းတွေထဲမှာမူအဖြစ်သဘောတူကြတဲ့ပထမအချိန်နှုန်းကလို့ကိုင်ကူကပြောပါရတယ်။အဲ့တော့ဘယ်အချက်လဲဆိုတာအရေးကြီးတဲ့မူတချို့လောက်ပြောပြပါလားဒေါက်တာအန်ဒရူးခင်ဗျာ
။ဟုတ်ကဲ့အရေးကြီးတဲ့အချက်တွေကတော့ပထမအချက်ကဒီအချုပ်ချာအာဏာနဲ့ပတ်သက်ပြီးတော့သဘောတူထားတဲ့ရှိတယ်။တန်းတူရေးနဲ့ပတ်သက်ပြီးတော့မူအဖြစ်သဘောတူထားတယ်ကိုပိုင်ပြတ်ထန်းခွင့်တွေနဲ့ပတ်သက်ပြီးတော့သဘောတူထားတယ်ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုတူထောက်ဖို့လည်းမူအဖြစ်သဘောတူထားတယ်လူနည်းစုအခွင့်အရေးတွေနဲ့ပတ်သက်ပြီးတော့လည်းသဘောတူထားတဲ့ဟာရှိပါတယ်ဒီမိုကရေစီလူအခွင့်အရေးတို့နောက်ပြီးတော့ဘာသာရေးကိုအခြေမခံတဲ့နိုင်ငံတော်ပြည်ထောင်ဖို့ပါတီစုံစနစ်ကိုတူထောက်ဖို့ဆိုတဲ့ဟာတွေက NCA ရဲ့အခန်းတစ်အပိုက်တစ်ကကြီးထဲမှာဒီဟာတွေအလုံးကမူအနေနဲ့သဘောတူပြီးသားဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ဒန်းလူကြီးကိုပဲစိတ်ဝင်စားပြီးမေးချင်တာပါဒန်းလူကြီးဟာတိုင်းရင်းသားတွေစီကအရင်ကကြားခဲ့ရတာကတော့လူမျိုးရေးဒန်းလူမှုပမာရီရဲ့ဇာဝရတော့တိုင်းရင်းပြည်နယ်ခုနှစ်ခုအဖြစ်ခွဲပြားတယ်အဲ့တော့ပမာရီရခုနှစ်ဇာလူမျိုးစုရတစ်ဆရတယ်အဲ့လိုဆိုရဲအယူဆမျိုးနဲ့ရှိခဲ့ကြပါတယ်အဲ့တော့ပမာကိုလည်းပြည်နယ်တစ်ခုလိုပဲသတ်မှတ်ရင်ဒန်းလူဖြစ်မယ်လို့တိုင်းရင်းသားတွေဘက်ကအဲ့စာရန်ရဲမှာတော့မဖြူပေါ်လေကျွန်တော်အပြင်ကကြားရတာပါဆိုတော့အဲ့လိုပုံစံမျိုးကစီးထိုင်လို့လွယ်ပါမလားဖြစ်လာနိုင်မှထင်ပါလားအဲ့လိုလူမျိုးရေးအတန်းတူကြီးဆိုတာ
ဖြစ်ပြီနဲ့ထူထောင်မှအဲ့နဲ့ဆိုရဲဟာကတတော်ကိုဟိုပေါ့ဒီခေတ်ကြီးခါနဲ့မတင်ပြောတဲ့အယူဆလို့ကျွန်တော်ကတော့ထင်ပါတယ်ဘာလို့လဲဆိုတော့ဖြစ်ပြီနဲ့ထူထောင်တာနဲ့အမျိုးသားဆွတ်တော်နဲ့ပြည်သူဆွတ်တော်ဖွဲ့စည်းမှုတွေကလုံးဝတခါတည်းပုံစံပြောင်းသွားမှာမဟုတ်ပါဘူးဒီကကလူမျိုးရေးတန်းတူတယ်ဆိုတာလူမျိုးရေးဆိုတာကျွန်တော်တို့ဘာကိုပြောတယ်ဗမာပြည်မှာလူမျိုးပဲတစ်ခုရှိတယ်လေအဲ့ဒီလူမျိုးစုအသေးသေးလေးတွေရောအကြီးတွေရောတန်းတူမှုကိုကျွန်တော်တို့ပြောနေတလားအသေးစိတ်အဲ့ဒီစာတမ်းတွေထဲမှာကျွန်တော်မတွေ့ရပါဘူးအဲ့တော့တန်းတူရေးကိုဘွားဖြစ်လက်ခံတယ်ဒါပေမဲ့နိုင်ငံရေးရတန်းတူရေးလူမျိုးရေးရတန်းတူရေးအခွင့်အရေးရတန်းတူရေးဆိုတဲ့ဟာဒီကိုတစ်ခုချင်းစီအသေးစိတ်ဒီလာတဲ့27ပြည်လုံးဒုတိယ27ရာစုပြည်လုံးဒုတိယအချိန်မှာဆွေးနွေးနိုင်ရင်တော့ဖြေထွက်နိုင်တယ်လို့ကျွန်တော်ကတော့ဖြောင်းလင်းချက်ရှိပါတယ
်ဟုတ်ကဲ့အဖြေဆိုတာသဘောတူညီရဲ့အဖြေလို့ယူဆပါဘူးလား
ဒီ80နှစ်စာတမ်းကကျွန်တော်တော်တော်အရေးအလေးထားတဲ့ကိစ္စကဒီဆောင်စုဆက်တော်ဟိုထားပြင်သလားဖြစ်ပြင်သလားဆိုတဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒေသအဖွဲ့အစည်းတွေကပြင်ပြတဲ့အထက်မှာဒီသူ့လက်တော်ဟာဒီကိုအခြေခံတဲ့အတွက်ဘာသာတိုင်းဒေသတွေအများစုဖြစ်တယ်သူသားပြတော်မှာတိုင်းဒေသတွေကိုကူစားပြုတဲ့ပြည်내တွေတိုင်းဒေသကြီးကိုကူစားပြုတဲ့အတွက် အဲ့ဒီမှာဟိုပါဘောအားလုံးတန်းတူဒီနေအလိုက်တန်းတူဖြစ်ရတယ်ဒီခုရှိပြီးသားကိစ္စတွေမှာနောက်တစ်ခါပြီးထောင်စုဖြတ်တော်လုပ်လိုက်တော့ဘာလို့ရဒုတိယအချိန်အနေနဲ့ပူပြီးတော့အများစုဖြတ်သွားတယ်အဲ့တော့ပြီးထောင်စုဖြတ်တော်မလုပ်ဘူးအပြုသားဖြတ်တော်နဲ့ဒီသူဖြတ်တော်ကိုဥပဒေပြုခွင့်အာဏာအတူပေးလိုက်ခြင်းအားဖြင့်ရှိပြီနေတော့၁၀ပြီနေတော့၁၂ပြီနေ၁၁ပြီနေအစုံတွေကိုပြန်ပြီးတော့ဆလုပ်ရတယ်အသက်ကွန်မြူနဲ့တင်ပြတဲ့စာတမ်းတွေရှိပါတယ်အဲ့ဒီဟာတွေကိုအသေးစိတ်ဆွေးနွေးတယ်ဆိုလို့ရှိရင်ဒီပြည်ပြန်နှုတ်ရှိရမယ်ဆိုတဲ့ကိစ္စတွေပါတစ်ခါတည်းနဲ့သွားပြီးတော့အဖြေထုတ်နိုင်မယ်လို့ကျွန်တော်ကတော့ပြောနေပါတယ်